ထိုင်ဝမ်ထောက်ထားပြီးတော့အလို့ရှိနေတဲ့ဆရာတော်ဦးဝီရတူကိုအစိုးရရဲ့ညွှန်ကြားချက်နဲ့အရေးယူဖို့စီစဉ်ခဲ့တာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တန်ခါတော်တူအနေနဲ့အရေးယူဖို့လှုပ်ထုံးလုံနီးပိုင်းအရာကြန့်ကြာမှုတချို့ရှိခဲ့ကြောင်းလည်းသမ္မတရုံးပြောခွင့်ရဦးစော်ထေးကအစိုးရရဲ့သုံးနှစ်တာကာလဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပရမှာအခုလိုပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရန်ကုန်မြို့မှာပန်နူရပန်းညံရှိမှာမေလ5ရက်နေ့ကဆရာတော်ဦးဝီရသူရဲ့ဟောပြောချက်တွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်သွားဖို့ရန်ကုန်တိုင်းစုအကိုဘဝအစိုးရညွှန်ကြားခဲ့တာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေးကပြောဆိုလိုက်တာပါ။ဟော
ပြောချက်တွေကိုကြားဆက်တယ်။ဟုတ်ပြီနော်။ဟောကောင်းနေကြတယ်အတိုင်းအတာကြီးပြောနေကြတယ်။ညွှန်ကြားရတဲ့အတိုင်းအတာကြီးပြောတာဖြစ်တယ်။ဒါတိုင်းကိုဟောပြောချက်တွေပေါ့နော
်။ရန်ကုန်နောက်ပိုင်းခေတ္တအုပ်ချုပ်ရေးမှူးကအင်္ဂါနေ့မှာပဲတရားရုံးကိုဥတိုက်ချောက်ထားခဲ့ပြီးတဲ့နောက်နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တင့်နှစ်လေးကာကြီးနဲ့ဆရာတော်ဦးရတူကိုဖမ်းဝမ်းထုတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာပိုင်ကအခုချိန်ထိဖမ်းဆီးတာမျိုးတော့မရှိသေးပါဘူး။တမရာရုံးပြောခွင့်ရဦးစော်ထေးကတော့တန်ခါတပားဖြစ်တဲ့အတွက်လုံထုံးလုံနီးပိုင်းမှာနှိမ့်နိုင်ရာတွေရှိနေတယ်လို့ဆိုပါတယ
်။လုံထုံးလုံနီးပိုင်းတော့ဒီကျွန်တော်တို့ရေစုပ်ပြီးတော့ဖမ်းတာပါလို့ဆိုနေတယ်။လုံထုံးလုံနီးပိုင်းကလည်းဒီလိုမျိုးဆက်နေရှိနေတယ်ကိုယ်တကဝိုင်းချတဲ့အတွက်ဒါလာရေးတာကိုသိနေကြတယ်နော်။ဒါရီရောက်လို့ရှိတယ်၊ဒီပိုင်းတန်ရသူကြီးကဘူးရှိတယ်၊ဒါလေးကိုပြန်ကြည့်လို့ရှိတယ်နော်။
လက်ရှိဖမ်းဝမ်းတတန်းကတော့ဇွန်လ4ရက်နေ့မှာကုန်ဆုံးသွားဖြစ်ပေမဲ့အခုချိန်ထိရေတက်ဘွဲကဖမ်းမမိသေးဘူးလို့လည်းဒုတိယရေမှူးကြီးမျိုးသူဆိုကပြောပါတယ်။
ကျွန်တော်တို့ကဝရန်တီလို့ပြောတယ်ဥပဒေစကားနဲ့ပြောရပါတယ်ဗျာ။ဝရန်တီဝရန်တီပြုလဲဆိုတော့ကျွန်တော်တို့ကဟိုဖမ်းတယ်ပေါ့ဖမ်းတယ်ဆိုတော့ဗျာ။ဒီပြုလို့မရဘူးဆိုတော့လူမရှိဘူးပေါ့။တတ်မှတ်ထားတဲ့ကျွန်တော်တို့တရားရုံးကချပေးလိုက်တဲ့သူပုဂ္ဂိုလ်ရဲ့နေတဲ့နေရာမှာအဲ့လူကမရှိဘူး။
တရားလွတ်တော်ရှင်နေဦးခင်မောင်မြင့်ကတော့ဒရင်တစ်ပတ်ကြာဖမ်းဝမ်းတပ်တန်းကုံဆိုးတဲ့အခါလိုအပ်ရင်တရားရုံးကတရားခံပြီးဖြစ်ကြေညာနိုင်တယ်လို့ပြောပါတယ်
။အဲ့ဒီနေ့မှာမလာဘူးဆိုရင်အခုထုတ်တာရဲ့ဖမ်းဝမ်းကတပ်တန်းကုံသွားမှာနော်ဒီဖမ်းဝမ်းအမိန့်လေးကတပ်တန်းကုံသွားမှာအဲ့ဒီနေ့မှာဖမ်းလို့မမိဘူးဒီဖမ်းဝမ်းကိုအတည်ပြုလို့မရတော့ပါဘူးဆိုပြီးတော့မှရဲတပ်ဖွဲ့ကသူမှတ်ချက်ဒီသူ့ရဲ့ကျုပ်ဆောင်ရွက်ချက်ဒီအသေးစိတ်ကြီးရေးပြီးတော့တရားသူကြီးပြန်တင်မှာပြန်တင်လိုက်တဲ့အခါမှာတရားသူကြီးကနောက်ထပ်လိုအပ်ခဲ့ရင်ဖမ်းဝမ်းအစ်စ်တစ်ခုကိုတကံတစ်ခုတတ်မှတ်ပြီးတော့ဖြတ်ပေးမယ်ဒီလိုလည်းဖြစ်နိုင်တယ်ဘုမောအဲ့ဖောင်းရံဆက်မထုတ်တော့ပဲနေရသုကျင့်ထုံးမှုတွေပုံမှန်900နှစ်ရတရားခံကြီးအဖြစ်ကျင်ညာရင်လည်းကျင်ညာတယ်အတရားခံကြီးအဖြစ်ကျင်ညာလိုက်ပြီဆိုရင်တော့အယဉ်မြင်တာလေဘူလာမှုကြီးကိုဖြစ်ရင်းလိုက်လို့အပြစ်မရှိဘူးလွတ်သွားတယ်ဆိုတော့ဒီမှာအဖမ်းမခံမနဲ့ပြင်းနေတာထင်ရှားတဲ့အတွက်တရားခံကြီးမှုကဒါကြောက်ကြမယ်
ဆရာတော်ဦးရတကူရန်ကုန်တိုင်းတန်ခါနိုင်ငံအဖွဲ့ကအစောပိုင်းမှာဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အစီအစဉ်ကိုဖျက်ခဲ့တာပါ။တိုင်းတန်ခါနိုင်ငံအဖွဲ့အနေနဲ့တန်ခါဖွဲ့ကြီးဆိုင်ရာအခြေခံစီရင်လုပ်ထုံးလုပ်နည်းတွေနဲ့မညီညွတ်တဲ့အတွက်ဩဝါဒပေးဖို့စီစဉ်ခဲ့တာဖြစ်ကြောင်းလေဒီကနေ့ပြုလုပ်တဲ့အစိုးရရဲ့သုံးနှစ်တာကာလသတင်းစာရှင်းလင်းပွဲမှာပဲတာနာရင်းနဲ့ယဉ်ကျေးမှုဝန်ကြီးဌာနကညွှန်ကြားရေးမှုဦးမြင်မှုကဖြေကြားသွားပါတယ်ခင်ဗျာ။